မြောက်ကိုရီးယားနိုင်ငံဘက်ကတိုက်ချင်းပစ်ပယ်ထိန်ဒုံးကျည်ကိုပြစ်လွတ်လိုက်ပုံရတယ်လို့တောင်ကိုရီးယားစစ်တပ်ဘက်ကပြောလိုက်ပါတယ်။အဲဒီဒုံးကျည်ကိုတောင်ပျုံကန်ခရိုင်ကနေတနင်္ဂနွေနေ့နေ့လယ်ပိုင်းကပြစ်လွတ်လိုက်တာဖြစ်ပြီးကီလိုမီတာ900လောက်နေတဲ့ကိုပြန်တမ်းပြီးတော့ပင်လယ်ထဲကိုကျသွားတယ်လို့ဆိုးမျိုးမှာရှိတဲ့စေဦးစီးအဖွဲ့ကပြောပါတယ်။တောင်ကိုရီးယားစစ်တပ်အနေနဲ့မြောက်ကိုရီးယားစစ်တပ်ရဲ့နောက်ထပ်ကျူးကျော်ရန်စတဲ့လက္ခဏာတွေကိုအနိကစောင့်ကြည့်နေပြီးတော့စစ်ရေးအရလည်းအပြည့်အဝပြင်ဆင်ထားတယ်လို့စေဦးစီးအဖွဲ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းမြောက်ကိုရီးယားရဲ့ဒုံးကျည်ပစ်လွတ်မှုကိုသိရှိထားပြီးအခုပစ်လွတ်လိုက်တဲ့ဒုံးကျည်ဟာမကြသေးခင်ကပစ်လွတ်လိုက်တဲ့ဒုံးကျည်3ခုလောက်တော့ဝေးဝေးပစ်နိုင်တဲ့ဒုံးကျည်မဟုတ်ဘူးလို့အင်မီရော်တာဝန်ရှိသူတို့ကပြောလိုက်ပါတယ်။အမေရိကန်ပစိဖိတ်စစ်ဌာနချုပ်အနေနဲ့ဒါကိုခြေရာခံခဲ့ပြီးတော့သုံးသက်ရသလောက်တော့ဒါကမြောက်ကိုရီးယားရဲ့ဒုံးကျည်ဖြစ်ပြီးဂျပန်ပင်လယ်ထဲကိုကျသွားတယ်လို့အမေရိကန်စစ်တပ်ရဲ့ပစိဖိတ်ဌာနစစ်ဌာနချုပ်ပြောခွင့်ရဒေးဗစ်ဘန်ဟမ်ကပြောပါတယ်အမေရိကန်ပစိဖိတ်စစ်ဌာနချုပ်အနေနဲ့လည်းမြောက်ကိုရီးယားရဲ့လုံရက်တွေကိုအနီးကပ်ဆက်လက်စောင့်ကြည့်သွားမှာဖြစ်ပြီးကျွန်တော်တို့ရဲ့မဟာမိတ်တွေဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေရဲ့လုံခြုံရေးအတွက်ကျွန်တော်တို့အနေနဲ့အပြည့်အဝရည်တည်သွားမှာဖြစ်တယ်လို့သူကပြောပါတယ်ဒီဒုံးကျည်ပြစ်လွတ်မှုကိုဆွေးနွေးဖို့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းဟာသူ့ရဲ့သမ္မတအိမ်တော်မှာအမျိုးသားလုံခြုံရေးကောင်စီစည်းဝေးထိုင်ခဲ့တယ်လို့လည်း AP သတင်းကပြောပါတယ်ခင်ဗျာ